အခွန်ခတုံးနဲ့ကောက်ခံမှုတွေလုံးလုံးစင်မှမလုပ်ဖို့အတွက်အမေရိကန်နဲ့တရုတ်တို့ကြားသဘောတူညီမှုရထားတဲ့ကြားကပဲဒီနှစ်နိုင်ငံကြားကုန်သွယ်ရေးပြဿနာဟာအာရှနဲ့ပစိဖိတ်ဒေသရင်းအလုပ်ကိုင်တန်းပေါင်းများစွာအတွက်မရေမရာဖြစ်စေတယ်လို့ကုလသမဂ္ဂအာရှပစိဖိတ်ဒေသရင်းစီးပွားရေးနဲ့လူမှုကော်မရှင်အဖွဲ့ ESCAP ကအစိုးရခံစားထုတ်ပြန်ပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့အခွန်စစ်ပွဲတိုးလာတာဟာလာမယ့်နှစ်ထဲစီးပွားရေးကျဆင်းနိုင်စေတယ်လို့ဒေသရင်း GDP အမေရိကန်ဒေါ်လာ118ဘီလျံကျဆင်းစေပြီးတော့ကမ္ဘာလုံးဆိုင်ရာမှာတော့ GDP ဒေါ်လာဘီလျံ400နီးပါးကျဆင်းနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ ESCAP ရဲ့2018အာရှပစိဖိတ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအစိုးရခံစားမှာဖော်ပြထားပါတယ်။အခုလိုကုန်သွယ်ရေးစစ်ပွဲကြောင့်ထပ်ကုန်ပမာဏကျဆင်းပြီးအရင်းမြစ်တွေလည်းကဏ္ဍဆိုင်ရာနဲ့နေရာဒေသဆိုင်ရာရွှေ့ပြောင်းမှုတွေဖြစ်လာစေတဲ့အပြင်အဲ့ဒီအခါမှာတန်းနဲ့ချီတဲ့အလုပ်သမားတွေတော့အလုပ်ကိုင်တွေလည်းအပြောင်းအရွှေ့တွေဖြစ်လာပြီးအလုပ်ကိုင်းတက်တွေရှောက်ဖွေးရတဲ့အနေအထားရောက်လာနိုင်တယ်လို့ ESCAP ရဲ့ကုန်သွယ်ရင်းနှီးမှုနဲ့တည်ထွင်မှုဆိုင်ရာဌာနအကြီးအကဲမေယာမစ်ကစ်ကပြောပါလေ။အခုလက်ရှိမှာဒီကုန်သွယ်ရေးပဋိပက္ခရိုက်ခတ်မှုတန်ကိုဒေတာရင်းမှာခန့်ဆန်းနေကြတာဖြစ်ပြီးထုတ်လုပ်ဖြန့်ဝေမှုတွေလျှော့ချတာနဲ့ရင်းနှီးမြှုပ်နှံမှုလျော့ပါလာတာတွေ့နေရတယ်လို့အစိုးရခန့်ဆန်းမှာဖော်ပြထားပါတယ်။2018ပထမနှစ်ဝက်နောက်ပိုင်းဒေတာရင်းကုန်သွယ်ကြီးထွားမှုနှေးကွေးနေတာနဲ့အတူဒီနှစ်အတွက်ခြုံကျင်ရင်4.9%ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်နှစ်အတွက်နိုင်ငံရခြားတဲ့ရင်းနှီးမြှုပ်နှံမှု FDI ကလည်းကျဆင်းတဲ့ပြည်ဦးတည်နေတယ်လို့ဖော်ပြထားပါတယ်။အခုဖြစ်ပွားနေတဲ့ကုန်သွယ်စစ်ပွဲကနေတရုတ်ရောအမေရိကန်မှာဘယ်သူမှအနိုင်မရနိုင်တယ်လို့အခုဆက်ပြီးမပြေမလည်ဖြစ်နေလို့ရှိရင်နှစ်နိုင်ငံစလုံးစီးပွားရေးတိတိတသာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါတယ်။